ဥက္ကမရကိုဒီနေ့တရားရုံးကဘယ်လိုပုံစံမျိုးနဲ့ပြန်လွှတ်ပေးလိုက်တာလဲခင်ဗျာ
အမှုတွေကိုကြေးပြီးတော့ရုံသိမ်းတယ်ဆိုပြီးတော့လွှတ်ပေးလိုက်တာ
ပထမဆုံးစပ်ဖန်ခံတော့ဟာဒါဝကဥပဒေနဲ့ညီစွန့်တယ်ဆိုပြီးတော့ဖန်ခံအဲ့တော့လွတ်ခံပြီးမှပဲတခြားအရင်ကရွှေဝါရောင်တော့အမှုတွေနဲ့ပြန်ပြီးတော့ထပ်မံပြီးတော့ဆွဲတယ်ဆိုပြီးတော့ကျွန်တော်တို့သိရတယ်လေဘယ်လိုပုံစံမျိုးနဲ့ဆွဲပြီးတော့အခုကျတော့တရားရုံးကဗာမြန်ဖြည့်ရှင်းချက်ပေးပြီးတော့ပြန်လွှတ်လိုက်တယ်ခင်ဗျာ
အဲ့တော့ကကျွန်တော်မန်းလေးထောင်မှာလောက်က73တင်နဲ့ကြာနေတာ26နှစ်ရ။အော်ဗဟန်းရဲစခန်းလာပြီးတော့ခေါ်တယ်မန်းလေးရနဲ့ရန်ကုန်ကိုခေါ်တယ်။အဲအမှုတွေရင်ဆိုင်ဖို့ဆိုပြီးတော့ခေါ်တယ်။နောက်နေ့မနေ့ကျတော့ဗဟန်းတရားရုံမှာအမှုထွက်တယ်။အော်ကျွန်တော်2012တုန်းကကျွန်တော်ဖုန်းကြောင်းနေပေါ့ချိတ်ပိတ်တာတွေဖွင့်ပေးတဲ့အမှုပေါ့။အဲနှမှုနဲ့ရင်ဆိုင်ရမယ်ဆိုပြီးတော့ခုနလမိုင်းလေးရနဲ့ရမှာပေးပြီးတော့လွတ်လိုက်တယ်။အဲ့ပြီးကျွန်တော်အင်းစိန်ထောင်နဲ့လိုက်ပို့လိုက်တယ်။အဲ့ပြီးတော့30နေမှာပဲတန်တင်တရားရုံကထပ်ပြီးတော့ခေါ်ပြန်ရော30နေပါသွားရော။တန်တင်တရားရုံကလည်းပဲအဲ့လိုပဲဒီအမှုပဲเงาเลเลเลคนเลเลชินะซวยฮะคนละวัน7เนี่ยเฉิงท่าละยงยิงยมันไปပြီးတော့လွတ်လိုက်တယ်ထောင်းတော့ရောက်သွားတယ်ထောင်းတော့ရောက်သွားပြီးတော့ကျွန်တော်မသိဘူးပြီကျွန်တော်လွတ်မဲ့ဟာဟိုဒီနေ့မနေ့အချိန်မသိဘူးမနေ့အော်မဟိုကလောက်မှာ6နာရီခွဲမှာကော်ဖီတောင်းနေတော့တောင်းအကြောင်းဝန်တန်းဥက္ကံမီတာလွတ်ပြီးဆိုပြီးတော့လာခေါ်တယ်အကြာရုံကိုသွားပါဆိုတော့သွားရတယ်အကြာရုံမှာထိုင်နေတော့မှာဥက္ကံမီကဘူးလဲကိုသွားပါဘူးလဲမှာလွတ်မဲ့ဆိုပြီးတော့မှာအရာရှိတယ်လာခေါ်ပြီးတော့အဲ့မှာနောက်ထောင်ပိုင်းနဲ့တွေ့ပြီးလွတ်ပေးလိုက်တာ။ဗဟန်တရားရုံအရင်ခေါ်တယ်သူတို့။ဗဟန်တရားရုံမှာအဲအမှုပိတ်သိမ်းတယ်။အဲပြီးတော့တန်လင်တရားရုံဆက်ခေါ်သွားတယ်။တန်လင်တရားရုံရောက်တော့လည်းပဲအဲ့လိုပဲအမှုတွေကိုကြေးရတယ်။အမှုတွေရုံသိမ်းတယ်ဆိုပြီးတော့ဆက်ပြီးတော့ပိတ်သွားကြတယ်။အဲ့လိုနဲ့ကျွန်တော်လွတ်လာတာ
။အုတ်ချုပ်ရေးဘက်ကကြေးရတယ်ဆိုပြီးတော့တရားစီရင်ရေးဘက်ကိုပြောလိုက်တဲ့အတွက်ကြောင့်ပြန်လွတ်လာတယ်ပေါ့နော်။အုတ်ချုပ်ရေးနဲ့ဒီတရားစီရင်နှစ်ခုမန်တိုင်းနှစ်ခုရဲ့ဆက်ဆက်မှုကဘယ်လိုများဖြစ်နေလဲ
။မန်တိုင်းနှစ်ခုကတော့နည်းနည်းလေးသူတို့ကွာချက်တွေရှိမှာပေါ့တစ်ဖက်နဲ့တစ်ဖက်ချက်ကန်ဘယ်လင်းလောက်တာဒီမှာတို့ဟိုဘာတွေမှအဆင်မပြေတာတွေရှိမလဲလဲရှိနေတော့ကျွန်တော်လည်းတခြားသိမသိဘူးဖြစ်နေတယ
်။ဒါဆိုလို့ရှိရင်ကျွန်တော်တို့ကတရားစီရင်ရေးမန်နိုင်ကိုဒီအုတ်ချုပ်ကြီးကလွှမ်းမိုးတဲ့သဘောတရားမျိုးကြောက်ရောက်နေကြလား။ဦးကမြေကအတွေ့အကြုံရဆိုဘယ်လိုပြောလို့ရမလဲ
။အဲတခြားလုံးကတော့တရားစီရင်မန်နိုင်ဟာအုတ်ချုပ်ရေးမန်နိုင်အောက်မှာရှိခဲ့တာပဲဗျ။နာဖာလက်ထက်တုံးအောင်ပေါ့နော်။ခုလည်းပဲရှိနေသေးလားတော့ကျွန်တော်လည်းမသိဘူးပေါ့တရားစီရင်မှန်တိုင်းဟာအုပ်ချုပ်ရေးမှန်တိုင်းရဲ့လက်အောက်မှာကျနေသလားတော့မသိဘူးဒီမိုကရေစီစံချိန်စံညွှန်းအရာတော့တရားစီရင်မှန်တိုင်းကတရားစီရင်မှန်တိုင်းပဲအုပ်ချုပ်ရေးမှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းပဲဥပဒေပြေးမှန်တိုင်းဥပဒေပြေးမှန်တိုင်းပဲမှန်တိုင်းတစ်ခုနဲ့တစ်ခုကတစ်ခုအပေါ်တစ်ခုနှွမ်းမှုမှာမဟုတ်ဘူးလေ
အခုလွတ်လာတဲ့အပေါ်ဥက္ကမီကဘာမှန်းပြောချင်တယ
်လွတ်လာတဲ့အပေါ်တော့အင်မတန်ဝမ်းသာတယ်ဗျာ
ခုနလေးတွေပဲ Miss Yan Hee Dee နဲ့တွေ့ခဲ့ရဆိုတော့ဘာဒီမြန်ဆွေးနွေးခဲ့သေးလဲ
ဟုတ်ကဲ့သူမေးတာတော့အဆုံးပဲပဲကျွန်တော်ကျမ်းမာရေးအခြေအနေမေးတယ်ထောင်ထဲမှာကြုံခဲ့တဲ့ဖြတ်တန်းခဲ့တဲ့အခြေအနေတွေမေးတယ်အခုလက်ရှိကျမ်းမာရေးအခြေအနေနောက်ဆက်ပြီးတော့စိတ်ကူတာမဲ့အခြေအနေတွေမေးတယ်ဟိုနိုင်ငံရေးအခြေအနေတွေလည်းမေးတယ်ပေါ့
ထောင်ထဲမှာဖြတ်တန်းခဲ့ရတဲ့အခြေအနေရောဘယ်လိုပုံစံမျိုးဖြတ်တန်းခဲ့ရလဲ
ထောင်ထဲမှာတော့အခြေအနေကောင်းပါလေဟုတ်ကဲ့နည်းနည်းလေးပဲသိအဆင်မပြေတာနည်းနည်းပဲရှိပါလေအရင်ထက်တော့အခြေအနေဟိုးတော့တော့ထောင်အခြေအနေတော်တော်လေးလွတ်လပ်လာတယ်အ
ဲ့တော့ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ပါဗျာ